ူတူကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ့်မှလှုပ်ရှားမှုတွေကိုသူအကျဉ်းချနေတဲ့နှစ်တွေအတွင်းပြည်တွင်းပြည်ပကျင်းပခဲ့ကြတာဟာအစဉ်လာတစ်ခုဖြစ်ပေမဲ့စစ်တပ်တကြောပြန်အာဏာသိမ်းဖွဲ့အပြီးအခုသူ့အသက်86နှစ်ပြည့်မှာကျင်းပပုံတွေကတော့အရင်နှစ်ကာလတွေနဲ့မတူတမူထူလာပါတယ်။အာဏာရှင်စန့်ကျင်ရေးချီတက်ဆန္ဒပြပွဲတွေဂုံပြုတ်အခမ်းအနားတွေအပြင်တစ်ကမ္ဘာလုံးမှာသူ့ကိုထောက်ခံသူတွေကသူ့ရဲ့ဓလေ့အတိုင်းပန်းတွေပန်ကြတာကိုမြင်တွေ့ရပါတယ်ခင်ဗျာ။အဲဒီလိုပန်းပန်းလို့အဖမ်းခံရတဲ့သတင်းတချို့လည်းကြားရပါတယ်
။ခင်ညာနဲ့ဖြတ်တော်မိရင်မွေးနဲ့မှပျော်ရှင်ပါစေ
။ Happy Birthday to me.
မန္တလေးမြို့ရှိအရှင်ပြင်းကြီးတရလင်္ကာရကတော့ဒီလှုပ်ရှားမှုအလုံးဟာအာဏာသိမ်းစစ်ကောင်စီရဲ့ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဆွဲချက်တွေကိုလက်မခံဘဲသူမရဲ့နောက်ွယ်မှာပြည်သူတရားလုံးရှိတယ်ဆိုတာပြသလိုက်တာပဲလို့မိန့်ပါတယ်ခင်ဗျာ
။အခက်အခဲမျိုးမျိုးကြားကနေသူတို့ရဲ့ဒေါ်အောင်ဆန်းစုကြည်ပေါ်မှာချစ်ခင်မှုလေးစားမှုယုံကြည်မှုတွေကိုပြသချသူရဲ့နိုင်ငံအတွက်ပြည်သူတွေအတွက်ကိုကျိုးစွန့်မှုအနစ်နာခံမှုမေတ္တာတရားကိုလက်ကင်ထားပြီးတော့အရာရာကိုကျင့်သုံးနေပေါ့အဲ့ဒီမေတ္တာစေတနာကိုယုံကြည်တဲ့အတွက်ပြည်သူတွေကဒီလိုခက်ခဲမျိုးမျိုးကြကနေငွေနေပွဲတွေကျင့်ပါပြီးတော့ဂုံပြုကြတာလို့ဦးဇင်းတော်ကတော့မြင်ပါတယ
်ပုံမထူးကြတာကတော့အစင်လာအားဖြင့်အမျိုးသမီးတွေတာပန်လေးရှိတဲ့ပန်းကိုအမျိုးသားတွေကပါပန်းစင်ပြသခြင်းပါပဲဆာရေးဆရာမဒေါ်မုံမုံမြတ်ကမြမလူတို့ဟာနိုင်ငံရေးရည်ကြိမ်မြင့်နေပြီလို့ဝေဖန်ပါတယ်
ရောက်ကြလေးတွေပတ်ပတ်နေဟာကျမလည်းနည်းနည်းတော့ surprise ဖြစ်တယ်တခါမှလည်းမကြုံဘူးလေဘမပြီမှအဲ့လိုအုံချွတ်ချွတ်လောက်ကြတာမရှိဘူးပေါ့နောက်တစ်ခုကလေသူအများကြီးပြောနေကြဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့သူအာမရှိကြတော့ဦးဒေါ်ဆန်းစုကြည်ရဲ့နိုင်ငံရေးကပြီးဆုံးသွားပြီအသစ်ဖြစ်သွားပြီလို့ပြောတဲ့သူတွေလည်းရှိတယ်ဒါပေမဲ့ဒီမွေးနေ့မှာပေါ့နိုင်ငံလုံးကအုံချွတ်ချွတ်နေအဲ့လိုမျိုးဟိုလောက်ကြတာကျမမြင်တော့ဆန်းစုကြည်ဩဇာရေးကြီးအကြီးကြီးပဲလေအခုဒီခေတ်လူငယ်တွေအကြောက်တရားမဲ့တယ်ဆိုတာလေရောဆန်းစုကြည် NLD ဆိုတာ9နှစ်လက်ထက်မှာကျမတို့အကြောက်တရားတော်တော်ယော့သွားတာ哦အဲ့ခါကျတော့လူတွေကဒီမိုကရေစီရဲ့အရာသာအကြောက်တရားခင်းစွာနေရတဲ့အရာသာနောက်တစ်ခါလူမှုတင်မြောက်တဲ့အစိုးရတရရဲ့အောက်မှာနေရတဲ့အရာသာတိသွားတော့ခါကျတော့အဲ့ဒီဟာတွေကလူတွေကိုတွောင်းရပေးနေရပါတော့ဆိုတော့ဒေါ်ဆန်းစုကြည်မွေးနေ့မှာဖြစ်လာတဲ့ဒီကမ်ပိန်းကလည်းရန်ခရီးတွေဖြစ်တဲ့ပြင် political awaken ဖြစ်အောင်နိုင်ငံရေးကနိုးကြလာအောင်သူတို့လုံနိုင်နေပေါ့နော်သူဘလောက်ပဲချုပ်ခံထားရပြီသူဩဇာကြီးကအကြီးကြီးပဲရှိသေးတယ်အဟုန်အကြီးနဲ့ဆက်သွားနေသေးတယ်ဆိုတော့ပြနိုင်တယ်လို့ကျွန်မမြင်တယ်ပေါ့နော်
ဒေါက်တာကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါ်နီလာဝင်းကလည်းဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်လူမှုရဲ့ထောက်ခံမှုကိုထင်ရှားစေတဲ့နေ့ပါပဲလို့ပြောပါတယ်
။အမျိုးသားတွေပါပန်းပန်နဲ့အဖြစ်ကိုရောက်တဲ့အထိကိုအမေကလူမှုမြေတာကိုရထားတာပေါ့။ပန်းပန်လည်းဆိုတာအမျိုးသမီးတွေရဲ့အလုပ်လေ။ဒါပေမဲ့အမျိုးသားတွေပါပန်းပန်နဲ့အမေကိုဂုဏ်ပြုကြတယ်။အမေမွေးနေ့ကိုဆုတောင်းရတယ်။အမေဦးဆောင်တဲ့ပါတီဟာလည်းပဲဒါအမှန်တကယ်လူမှုမြေတာကိုရရှိခဲ့တယ်ဆိုတာပေါ်လွင်နေပြီလေဆရာ။
အဲ့ဒီနေ့ကဆန္ဒပြသူတွေကင်ဆောင်တဲ့ပိုစတာတွေထဲမှာဆရာဇော်ကြီးရဲ့ဗေဒလန်ကဗျာတွေကစားတပုတ်လဲမြင်ရပါတယ်ဗေဒပြန်အန်ကိုခဲပန်းပန်လျက်ပဲတဲ့ဘဝလိုင်းရိုက်ပုတ်မှုတွေဝိုင်းဝန်းတိုက်ခိုက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ဒေါ်အောင်ဆန်းစုကြည်ကိုဗေဒပန်းနဲ့သူတို့ကတင်စားတာပါအဲ့ကျင်းသားဟောင်းဦးညာဤကဒေါ်အောင်ဆန်းစုကြည်ရဲ့တံပိုးကိုပြည်သူကသိပါတယ်တဲ့
စိတ်ကလည်းရိုးသားတယ်ပွင့်လဲပွင့်လင်းတယ်ဟန်ဆောင်မှုလည်းကျင်းတယ်ပြည်သူကိုလည်းတကယ်ချစ်တယ်ဒီလိုကောင်းဆောင်မျိုးကျွန်တော်တို့တစ်ခါမှမတွေ့ဘူးဟိုဒေါ်အောင်ဆန်းစုကြည်ဆိုတာပြည်သူရဲ့အသေးနှလုံးပဲလीပြည်သူကတဲတဲလှုပ်ဝင်ကြလဲဒါမဆန်းဘူးဘာလို့လဲဆိုတော့ तू ကပြည်သူအတွက်ဆိုရင်စွန့်လို့အနည်းနဲ့ခံတဲ့ကောင်းဆောင်ကောင်းတယောက်အင်မတန်ရှားပါးတဲ့ကောင်းဆောင်တယောက်ဖြစ်တယ်ဆိုကြမလို့အလူတို့ကလည်းသူ့ရဲ့မြစ်တာကိုတုံ့ပြန်နေနေနဲ့ချစ်ချစ်ခင်ခင်လေးလေးစားစားနဲ့စိတ်ကြရခံစားချက်ကိုပြတာလို့ပဲ
ဆရာဝန်စာရေးဆရာတဦးဖြစ်တဲ့ဒေါက်တာကြည်စောဝင်းကတော့ဒေါအောင်ဆန်းစုကြည်အပေါ်အကျင့်ဖြတ်ခြားစားမှုတွေရှိခဲ့တယ်ဆိုတဲ့စစ်ကောင်စီဆွတ်ဆွဲချက်ဟာလူတို့ကိုပိုပြီးမခံမရနိုင်ဖြစ်စေခဲ့တယ်လို့သုံးသပ်ပါတယ
်အဲ့ဒီလိုတောက်ကတိပြည်စေမတောက်ကတိပြည်သူတွေအားလုံးကတပတ်သက်ဆွတ်ဆွဲတယ်လို့ပဲလက်ခံတယ်လေဒီလိုအကျင့်ဖြတ်ခြားစားမှုတွေတော်စုလုပ်မယ်လို့ဘယ်သူမှမယုံကြည်လက်မခံပါဘူး
ပြည်ရပန်းနဲ့တင်စားဂုံပြူကြတဲ့ဒေါ်အောင်ဆန်းစုကြည်အသက်86နှစ်ပြည့်ခဲ့ပါပြီ။သူလျှောက်လှမ်းနေတဲ့ဒီမိုကရေစီခရီးလမ်းကတော့ ကြမ်းတမ်းနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်ခင်မောင်ဆိုပါဒီဆောင်မကိုဝါရှင်တန်ဒီစီကတင်ပြလိုက်ပါတယ်